ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဒီဖြံယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇူလာပြည့်ကျော်9ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကွယ်လွန်သူဥကျော့တင်နှင့်ကိုမျိုးဝေစင်အာရည်စု၍ဒေါ်အေးအေးတန်းတာမောင်ရန်အောင်စိုးခဝိုင်းတမီမခိုင်စပယ်တင်မြေမောင်စစ်ဇွဲစဉ်မခိုင်မြင့်မူစဉ်မိသားစုတို့မှဆင်ရင်ကျင့်ပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍ကျေးဇူးတော်ရှင်ပမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချိမြင့်ပေးသနာတော်မူပါယံဖျားကြီးတော်ကျေးတော်စွာဥခိုက်၍ယူသည်စွာရှောက်ထားအပ်ပါသည်ဗျာ
သာသနာတော်နှစ် 2565 နှစ်ကောဇာတက္ကရ1383ခုနှစ်ပြာဇူလာပြည့်ကျော်9ရက်2022ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့၌အွန်လိုင်းမှဟောကြားအပ်သောမင်္ဂဘာနှစ်မြတ်ဖရာအကြောင်းတရားဒေသနာတော်တန်ယုတ်တနိကေမမာရတန်ယုတ်ဆိုပြီးတော့အခန်းနှခန်းပါရှိတယ်။မြတ်စွာဘုရားဘွားနဲ့ဆက်ဆက်ပြီးတော့ဖရာဘွားဖရာဖြစ်သူမရောက်ခင်ကစပြီးတော့အကျိငိလာရောက်ပြီးတော့နှောက်ရက်တဲ့မာရဆိုတဲ့ပသက်ပြီးဟုတ်ကြမှာဖြစ်တယ်သို့တော်ဒီမာရလို့ခေါ်တဲ့မန်ငါးပါအဲ့ဒီငါးမျိုးကိုရှေးဥစွာမှတ်ရမှာမန်ငါးမျိုးဆိုတာလူတွေရဲ့ယင်းနှင်းမှာဖြစ်တဲ့ကိလေသာလည်းမာရပဲဒါကိုကိလေသာမာရလို့ခေါ်တယ်လူတိုင်းလူတိုင်းမှာမာရဆိုတာရှိနေကိုယ်ဖြည့်စည်းတာဘယ်သူကဖြည့်စည်းတော့လောဘဒေါသမောဟဆိုတဲ့မာရတွေကဖြည့်စည်းတာမာရဆိုတာမာရီတီတီမာရောလို့ဆိုတဲ့အတိုင်းကိုယ်ဖြည့်စည်းစေသူတည်ဆုံးစေသူခုံအားဖြင့်တည်ဆုံးသွားအောင်ပြုလုပ်သူလို့ပြုလုပ်တဲ့အရာလို့ဒီလိုအဓိပ္ပာယ်ရတယ်မာရကိုပမာလို့ပြန်တဲ့အခါကျတော့ရာလေးတက်ပြီးတော့မန်လို့ပဲပြန်တယ်အဲ့တော့နာတတ်တဲ့မန်ကမမနာဒါကမာရဆိုရယ်မအောင်ဖရာတို့စီနတ်မအောင်တို့လောကမအောင်တို့ဖရာဘွဲတွေကျတော့နာငယ်တတ်တာမဟုတ်ဘူးရှားကောင်းတဲ့ဖော်ပြရေးရမှာဖြစ်တယ်အဲ့ဒီ क्वे ပြချမ်းသာမှုကိုလည်းပဲသိဖို့လိုတယ်ရသော်ပြောကိုစီနာအောင်မြင်သူလို့ဖွဲ့သူတက်တာဘာကိုအောင်တာတော့ဆိုဒီမငါးပါးကိုအောင်တာမာရဆိုတဲ့ငါးမျိုးကိုအောင်တယ်လို့ဒီလိုမှတ်ရအောင်အဲ့တော့မာရဆိုတာငါးမျိုးရှိတယ်နမတိကကိလေသာကိလေသာကိုကိလေသာမာရကိလေသာသည်လူရဲ့ခွန်သိက္ခာကိုဖြည့်ဆည်းတတ်လို့မာရနောက်တစ်ခါကိရိတာနဲ့ပေါင်းဖက်ပြီးတော့လူရဲ့ဒုက္ခဘဝကိုဖန်တီးတဲ့ကံတရားအဲ့တော့ကုသိုလ်ကံပဲဖြစ်စေဘဝကိုကျိုးပေးတဲ့ကံนี่ဟာလူကိုဖြည့်ဆည်းတာပဲလေဥမာမဲ့လူဝရောက်တယ်ဆိုရင်လူချမ်းသာလို့သာပြောတာနောက်ဆုံးဟာဒီလူကအမင်းပြီးတော့တည်ဆုံးရတာပဲဖြစ်တယ်။ဒါကြောင့်မို့ကောင်းကျိုးပေးတယ်ဆိုရင်မဲမကောင်းကျိုးတွေပါနေတယ်ပေါ့နော်။နတ်ဘုရားဆိုလဲထို့တူပဲ။တရားချင်းဆိုတာနဲ့အဆုံးသတ်တယ်။အဲ့တော့ကံတရားတွေကိုလည်းပဲမာရလို့ပဲခေါ်တယ်။သူ့ကိုအကျိုးမပေးဘူးဒုက္ခရောက်စေတယ်ပေါ့။အကုသို့က ဒုက္ခရောက်စေတာတော့ထင်ရှားတော့လေကုသိုလ်ကဒုက္ခရောက်စေတာသိပ်မထင်ရှားကြအောင်အဲကုသိုလ်ကလည်းဒုက္ခရောက်စေဘယ်ဒုက္ခကိုပေးတာတော့ဆိုဘဝကိုပေးတဲ့အကျိုးပေးတဲ့ကုသိုလ်ဟာသူဖန်တီးလိုက်တဲ့အရာတွေကသိဆုံးခြင်းနဲ့ဆုံးသတ်ရတာဖြစ်တော့ဒုက္ခကိုပေးတာပဲလို့ပြောလို့ရတယ်အဲတော့နံပါတ်1မာရကအဘိသင်္ခါရလို့ခေါ်တယ်ကံတရားကိုအဘိသင်္ခါရလို့ခေါ်တယ်နံပါတ်3ကြတော့အဲ့ဒီကိလေသာနဲ့ကံနဲ့ပေါင်းဆက်ပြီးတော့ထုတ်လုပ်တဲ့ခန္ဓာ5ပါဒီခန္ဓာ5ပါကလည်းသိဆုံးခြင်းပျက်စီးခြင်းနဲ့ပတ်သက်ပြီးတော့နေလို့သူ့ကိုလည်းမာရလို့ခေါ်တယ်သူကလည်းသိစေတတ်တဲ့အရာပဲဖြစ်တယ်ခန္ဓာ၅ပါးရဲ့ကတဘာပြက်သွားရင်လည်းကျန်တာတွေသေးတာပဲလေကျန်တဲ့ဟာတွေကဆွဲခေါ်သွားတာရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်တစ်ခုပျက်စီးသွားရင်ကျန်တဲ့ခန္ဓာအကုန်ပါသွားတာအဲ့ဒါကြောင့်မို့သူလေတတ်တတ်သူဆိုတဲ့အဓိပ္ပာယ်နဲ့မာရလို့သူပြောတာခန္ဓာရထားတဲ့လူတိုင်းဟာသိဆုံးကြရတယ်အဲ့ဒါကိုခန္ဓာမာရခန္ဓာမန်လို့ခေါ်တယ်နောက်တစ်ခုကတော့သိဆုံးခြင်းဆိုရဲမစ်စုသိရတဲ့တဘာဝသိရတဲ့တဘာဝကိုမစ်စုတနည်းအားဖြင့်ပြောရင်တော့သိမင်းပေါ့အဲ့တော့လူတွေကသိမင်းဆိုတာအစွဲကြီးနဲ့ရလုံးမျိုးကြီးနဲ့လားလို့ထင်နေကြတယ်သိမင်းကခေါ်သွားတယ်ဆိုတော့သိမင်းကဘယ်လိုဟာပါလဲလို့အောင်မေဒါဘုကလေးတွေတော့နားလည်အောင်ပြောတယ်သေမင်းမြင်မှုချင်းမှန်တာထောင်ကြည့်လိုက်လို့အဲ့ဒါမှသေမင်းကပေါ်လာလိမ့်မယ်မှန်ကြည့်လိုက်လို့ရှင်မှန်နေမှာပေါ်လာတာအဲ့ဒါသေမင်းပဲတခါတလေတနခါရီဖွေးနေအောင်လိမ့်ထားတာအဲ့ဒါသေမင်းပဲနော်ကိုကိုလှပြင်ထားတာအဲ့ဒါသေမင်းပဲတခြားလိုက်မရှာနဲ့အဲ့ဒါမစ္ဆုမာရလို့ခေါ်တယ်သေရတဲ့တဘာဝတရားကြီးပေါ့အဲ့ဒါတွေကတဘာဝနဲ့ပတ်သက်တာတွေနောက်ဆုံးတစ်ခုကတော့ဒေဝပုဒ္ဒမာရနတ်ပြည်၆ထပ်မှာဝတ္တဝတိဆိုတဲ့နတ်ဘုံမှာနတ်ဘဝရောက်နေတယ်နတ်သားဘဝရောက်နေတယ်အလွန်ဆိုးသွမ်းတဲ့စိတ်ဆိုးသွမ်းတဲ့ဇယိုက်ဝါဒနာရှိတဲ့နတ်ဘုံဝတ္တဝတိနတ်ပြည်မှာဝတ္တဝတိနတ်မင်းဆိုတာရှိတယ်။အဲနတ်ပြည်တပြည်လုံးကိုချီးဆိုထားတဲ့နတ်မင်းကြီးကတခု။ဒီမာရကအဲ့ဒီနတ်မင်းကြီးကိုပုံကံပြီးတော့ဆိုးသွမ်းနေတဲ့နတ်တဘုံ။သူကတော့မင်းမဟုတ်ဘူး။အဲ့တော့လူပြည်မှာတဲ့တဘုံရှိတာမဟုတ်ဘူး။နတ်ပြည်မှာလည်းတဘုံရှိတယ်။နော်။ထော်လောကန်းလန်လုပ်တဲ့နေရာတိုင်းမှာရှိတယ်ဘာအဲ့ဒီမာရဆိုတာနတ်ပြည်6ထပ်အထက်ဆုံးမှာနေတာဝတ္တဝတိနတ်ပြည်မှာအဲ့တော့လူတွေကတွေးကောင်းတွေးလိုက်မယ်ဒီလောက်ဆိုးတဲ့ကောင်ဘာလို့နတ်ပြည်ရောက်တာတော့သူကကုသိုလ်လုပ်လို့နတ်ပြည်ရောက်တာပဲဆိုးတာကသူစရိုက်ပဲလေလူဘဝလည်းဆိုးတဲ့လူတွေရှိတာပဲအဲ့ဒါလည်းတွေးကြည့်ပေါ့ဒီလူငရဲနေရမှာဘာဖြစ်လို့လူဖြစ်လာတာတော့သူကုသိုလ်ကြောင့်ကိုလူဖြစ်တာပဲကုသိုလ်ကံလူဘဝပို့ပေးလိုက်တယ်သို့တော့သူ့ရဲ့ဆရာိုက်ကအဆိုးမြဲဆိုးနေတယ်ဆရာိုက်ဆိုးတာငယ်ဘဝရောက်ရင်တော့မှသဘောကောင်းတဲ့ငှက်ရှိတယ်လို့အန်ဂရိပါဆိုတာရှိသေးတယ်လေပဇပြေကြီးနဲ့អော်ပြီးហូសេតិសេតសេតတဲ့ငယ်ရှိသေးတာအဲ့ဒါလိုပဲសရိုက်ဆိုတာမတူဘူးပေါ့សရိုက်ဆိုးပြီဆိုလို့ရှင်သူကရန်လုံးတက်တဲ့သဘောရှိတယ်ပေါ့မွေးဆိုလဲသဘောကောင်းတဲ့မွေးရှိတယ်လူကြိုက်တဲ့ပေါက်တဲ့မွေးရှိတယ်တရဝတိုင်းတရဝတိုင်းမှာသဘောကောင်းပါတယ်ဆိုတော့နွားတောင်လူခွေးတဲ့နွားရှိတယ်เนา မျက်စာပြီးလူခွေးတဲ့နွားရှိသေးတယ်အဲ့တော့ဆရာ့ဆိုတာနတ်ပြည်ရောက်ပြီးတော့ဝသဝတီနတ်ပြည်မှာနေတဲ့ဆရာ့ဆိုးတဲ့မာရဆိုတာလေဒီလိုသဘောပဲသူဆရာ့ကိုဆိုးတာတခြားဘာသာတွေမှာလည်းအဲ့ဒီမာရလိုဟာမျိုးစေတန်ဆိုတာရှိပြန်တယ်เนาะဘာသာကြားတွေမှာစေတန်ဆိုတာအရိမာရပဲဖရာသခင်ကိုနှောက်ရက်တယ်ဆိုပြီးတော့အဲ့တော့အားလုံးပေါင်းလိုက်တဲ့အခါကျတော့မန်၅ပါးမာရ၅ပါးเนาะရှားကောင်းတဲ့တတ်ရည်ဒါအဲ့ဒါကြောင့်မို့လို့အတန်ထွက်တော့မာရ၅ပါးလို့ခေါ်တာဒါပေမဲ့ဗမာအတန်ကမန်၅ပါးလို့ပဲတန်ထွက်တယ်သေတ္တိတ္တန်နဲ့မန်၅ပါးလို့ပဲခေါ်ကြတယ်မြမပြေမအဲ့ဒါနဲ့သုံးနှုံးတာတွေအများရှိတယ်လောကမှာအောင်ဖရာတို့ဇိနမှာအောင်ဖရာတို့မာအောင်ကျွန်းတို့နော်အဲ့ဒီကဒီမာရနဲ့ပတ်သက်တာတွေကြွယ်ကုန်တော့နော်အဲ့ဒါလို့ဒီမာရနဲ့ပတ်သက်ပြီးတော့မှတ်သားစရာမှန်၅ပါးတဲ့ပြန်ပြီးပြောပြမယ်နံပါတ်1ကကိဋ္ဌိတမာရနံပါတ်2ကအဘိသင်္ခါရမာရဒါကခန္ဓာနံပါတ်3ကခန္ဓာမာရနံပါတ်4ကမစ္ဆုမာရနံပါတ်5ကျတော့ဒေဝပုဒ္ဒမာရနတ်သားဆိုရဲမာရအဲ့တော့ပါဠိစာပေမှာမာရဆိုတာအဖြတ်သမားတွေသို့မဟုတ်ဖြတ်တတ်တဲ့သဘာဝတရားတွေတို့၅မျိုးသတ်မှတ်ထားတာရှိတယ်။အဲ့တော့မြတ်စွာဘုရားဟာအဲ့ဒီ၅မျိုးလုံးကိုအောင်မြင်တာဖြစ်သောကြောင့်မန်၅ပါးကိုအောင်တော်မူသောမြတ်စွာဘုရားဆိုစိနဆိုတဲ့စကားလုံးကပိစမာရိစိနာတိတိစိနောပိစမာရိမန်၅ပါးတို့ကိုစိနာတိအောင်မြင်တော်မူဤဣတိထောကြောင့်မာရောစိနမာရောစိနောစိနမိဤတို့မင်္ဂဘအောင်နဲ့မြတ်စွာဘုရားလို့ခေါ်တာအဲ့တော့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိလေသာဆိုတဲ့နံပါတ်1မာရကိုအောင်တာတော့အရတမက်နဲ့အောင်တာဒါနောက်ထပ်ပြန်ပြီးတော့ဒါမနှောက်ရက်တော့ဘူးဘုရားကိုကိလေသာကိုအောင်တာတစ်ခါပဲအောင်တာနှစ်ခါလုံးเสียမလို့ပြောမယ်ဆိုရင်တော့ကိလေသာပထမကိရိတာရေတချို့အောင်တာသောတပတ္တိမဲ့နဲ့အောင်တယ်တဂရဂာမိမဲ့နဲ့အောင်တယ်နာဂာမိမဲ့အောင်တယ်ရတ္တမဲ့ကျန်တော့ကိရိတာလုံးဝအောင်သွားပြီရှင်နေမှာကိရိတာတွေကုံအောင်သွားပြီအဲ့တော့မေတ္တရားနဲ့ကိရိတာတွေကိုအောင်လိုက်တယ်ဒါကြောင့်မို့ဇိနကိရိတာပါရကိုအောင်တယ်နောက်တစ်ခုကတော့အဘိသင်္ခါရမံကိရိတာတွေကိုအောင်လိုက်လို့ရှိရင်ကံတရားကိုလည်းအောင်ပြီးသားဖြစ်လို့ကိရိတာကုံလို့ရှိရင်ကံကလည်းကုံသွားတာပဲကိရိတာနိရောဓိကမ္မနိရောဓောကိရိတာချုပ်လို့ရှိရင်ကံချုပ်တာဖြစ်သောကြောင့်ကိရိတာကိုအောင်ခြင်းဖြင့်ကံကိုလည်းအောင်မိတာဖြစ်သွားတယ်။ဘလို့အောင်တာတော့ဆိုရင်ယသဗျာတဏ္ဍမကံဟောင်းနေရှိနေတော့လည်းပဲကံအသစ်ဆိုကိရိတာမရှိတဲ့ကုံသွားတဲ့နောက်မှာကံအသစ်ဆိုမဖြစ်တော့။နော်။ကုသကံဆိုမဖြစ်တော့အကုသကံဆိုတော့လုံးဝမရှိတော့ဘူး။အဲ့တော့ကံဟောင်းကတော့ခန္ဓာရှိနေတဲ့မြတ်ပါတယ်။အဲ့တော့ကံအသစ်မဖြစ်တော့လို့အဘိသင်္ခါရမံဒုတိယမြောက်ဖြစ်တဲ့အဘိသင်္ခါရမံကိုလည်းမြတ်စွာဘုရားအောင်တယ်လို့သူတို့ဆိုတယ်တတိယခန္ဓာမှအောင်တယ်ဆိုတာကကိလေသာနဲ့ကံဒီနှစ်ခုကိုဖယ်လိုက်လို့ရှိရင်သူတို့ထုတ်လိုက်တဲ့ခန္ဓာဆိုတာနောက်ထပ်မရှိတော့ ခန္ဓာထုတ်မဲ့အကြောင်းတရားတွေမရှိတော့အကြောင်းတရားတွေအောင်ဉာဏ်အဖြစ်ခန္ဓာဆိုတဲ့မာရကိုလည်းပဲအောင်မိသားဖြစ်သွားတယ်လို့သူပြောတယ်တလည်းရှိခန္ဓာကြီးကတော့ရှိနေသေးတာပေါ့သို့သောနောက်ဘဝနောက်ခန္ဓာဆိုတာမရှိတော့သည့်အတွက်ကြောင့်ခန္ဓာကိုလည်းအောင်တယ်လို့သူပြောတာနောက်တစ်ခါမစ္ဆုမာရခန္ဓာရှိရင်သေဆုံးခြင်းရှိတယ်ဒီဘဝခန္ဓာကြီးကတော့ပြိနိဗ္ဗာန်ပြုပြီးသေဆုံးအောင်မှာပဲသို့တော့နောက်ဘဝမှာခန္ဓာဆိုတာအကြောင်းနေမရှိတော့လို့ကံနဲ့ကိလေသာမရှိတော့လို့သေခြင်းတရားကိုလည်းသေခြင်းတရားဆိုတာလည်းမရှိဘူးမရှိတော့သည့်အတွက်ကြောင့်သေခြင်းတရားကိုလည်းအောင်တယ်လို့ပြောဆိုလိုတာကနံပါတ်1နဲ့နံပါတ်2ကအကြောင်းတရားကိုအောင်လိုက်တာအကြောင်းတရားနံပါတ်1နံပါတ်3နဲ့နံပါတ်4ကအကျိုးတရားကိုအောင်တာသူတို့ထုတ်လုပ်တဲ့အကျိုးတရားခန္ဓာနဲ့မစ္ဆုစွာကံကိလေသာကိလေသာနဲ့ကံရှိမှဖြစ်တာအဲ့တော့ဓမ္မအောင်လိုက်တာအဓိကအောင်မြင်မှုပဲကိလေသာနဲ့ကံကိုအောင်မြင်လိုက်ခြင်းအပြင်ကံကိလေသာကထုတ်လုပ်မဲ့ခန္ဓာကိုလည်းအောင်မိတာဖြစ်သွားတယ်ခန္ဓာကြောင့်ဖြစ်လာမဲ့သေဆုံးခြင်းဆိုတာလည်းအောင်မိတာဖြစ်သွားတယ်အဲ့ဒါတွေကတခါပဲအောင်ရလို့တယ်အချိန်ချင်းအောင်မှုမလို့အဲ့တော့အချိန်ချင်းအောင်နေရတာကတော့အချိန်ချင်းလာလာပြီးနှောက်ရက်ပြီးတော့မြတ်စွာဘုရားနဲ့ဆုံတွေ့ပြီးအချိန်ချင်းလာလာပြီးဒုက္ခပေးတာတော့ເທວະဗုဒ္ဓမာရာအဲ့ဒီເທວະဗုဒ္ဓမာရာကိုလည်းပဲသူနှောက်ရက်ခြင်းနဲ့နှောက်ရက်လို့မရတော့သူ့ကိုလည်းအောင်တယ်လို့ပြောလိုက်ရတာနောက်ဆုံးတော့သူအလျှော့ပေးသွားတယ်စောစောပိုင်းကအလျှော့မပေးဘူးသေမအေးတယ်ဆိုတော့မြတ်စွာဘုရားကကဲငါပြိဋိမဆန္ဒမယ်လို့ဆုံးဖြတ်လိုက်မှသူမနှောက်ရက်တော့တာနဲ့တူတယ်အလိုဆိုနှောက်ရက်မသေးမချင်းနှောက်ရက်နေတာသဘောပဲနောက်ဆုံးမှာတက်တော်80ပြည့်ကဏ္ဍီ3လအလိုမှာရှင်ဘုရားရှင်တော်ပြောခဲ့ဘူးတဲ့။ငါရဲ့တပည့်သာဝကဖြစ်တဲ့ဘိက္ခုဘိက္ခုနီဥပဒကဥပတိကမတွေဟာတရားဓမ္မနဲ့ပတ်သက်ပြီးကြံ့ကျင်မှုမရှိကြသေးဘူး။ကျင့်ကြံကြုတ်ကိုအားထုတ်နိုင်စွာမရှိကြသေးဘူး။ဖြစ်ပေါ်လာတဲ့တရားဓမ္မကိုအကျင့်တဝင်းဟောပြောနိုင်စွာမရှိကြသေးဘူး။ဖြစ်ပေါ်လာတဲ့ဆန့်ကျင်မဲ့ယူဝါဒတွေကိုရှင်းရှင်းနိုင်ခြင်းမရှိကြသေးဘူးငါရဲ့ဗြဟ္မစရိယသာသနာမကျေပြန့်သေးဘူးလို့ရှင်ဘုရားပြောတယ်မကျေပြန့်သေးသမျှငါပြိဋိဘံမဆန့်သေးဘူးလို့ရှင်ဘုရားမိန့်ခဲ့တယ်အခုရှင်ဘုရားမြှော်မှန်းချက်တွေအားလုံးရှိပါပြီအဲဒါကြောင့်မို့လောကမှာမနေပါနဲ့တော့လို့ဆိုအဲ့ဒါကနောက်ဆုံးလာပြီးတော့နောက်ရှက်တဲ့နောက်ရှက်တာပဲအဲ့တော့ तू နောက်ရက်လို့မြတ်စွာဘုရားပြိနိဗ္ဗာန်ဆန္ဒလားဆိုတော့မဟုတ်ဘူးဖះအနေနဲ့လှုပ်ရှားကုံသွားပြီလှုပ်ရှားကုံသွားသည့်အတွက်ကြောင့်လှုပ်ရှားဆိုတော့ तू ကိုယ်တိုင်ဟောမှကျွတ်မဲ့တရားမရှိတော့ဘူးပေါ့ဒီတည်းတော့မြတ်စွာဘုရားဟောထားတဲ့တရားတွေကိုနာပြီးကျွတ်မဲ့လူတွေတော့ရှိသေးတယ်ဒီလမ်းစဉ်အတိုင်းလိုက်မဲ့ဆိုရင်တော့ကျွတ်နိုင်သေးတယ်ဘာလို့ဆိုမြတ်စွာဘုရားကဣမေသတုပတ္တဘိက္ခုတမ္မာဝိဟရေယံအတုံညောလောကောအရဟံတေဟိအတ္တလို့ပြောတာ။သုပတ္တပြပကြီးကိုငါချမှတ်ထားတဲ့ဤလန်းအတိုင်းကောင်းကောင်းလိုက်နာကျင့်သုံးကြမယ်ဆိုရင်လောကကြီးကယဟန္တာနဲ့မဆိုင်သုံးပါဘူးလို့ပြောထားတာ။ဘုရားတရားဟောတာအကျွတ်တရားရဖို့ပြည့်စုံတဲ့ဤစနစ်တွေကုန်ပေးပြီးသွားပြီ။နောက်တော့ထပ်ပေးเสียမှရှိတော့ဒါကြောင့်လှုပ်เสียကြီးကလှုပ်ပြီးသွားပြီလှုပ်ပြီးသွားတဲ့ကျွတ်တဲ့ပုဂ္ဂိုလ်တွေလည်းကျွတ်ကုန်ပြီဖះအနေနဲ့ဘယ်သူဖြစ်မကျွတ်သေးလို့တရားတွေကိုဆုံးမဖို့ချမ်းထားခဲ့တယ်အဲ့ဒီတရားတွေကိုနိုင်ယူခြင်းအပြင်ကျွတ်သွားနိုင်တဲ့ပုဂ္ဂိုလ်တွေအများကြီးပဲဒီသစ္စကဆိုတဲ့ဏိကန္တကြီးဟာမြတ်စွာဘုရားဟောတော့ကမြတ်စွာဘုရားနဲ့နှစ်ခါဆုံးတယ်ပေါ့ သူကအကျွတ်တရားမရဘူးအခွင့်သာတိုင်းမြတ်စွာဘုရားကိုကောတယ်ပက်တယ်သူကဆန့်ကျင်မဲ့လို့တယ်သို့သောမြတ်စွာဘုရားသူကိုသီးခံပြီးတော့တရားတွေရှင်းပြတယ်ဘာအတွက်တုံးဆိုရင်ဝါသနာဘာကိယနောက်ဘဝတွေဘဝတွေမှာသူကအခြေခံလေးရတော့အောင်လို့ဘုရားရှင်းပြတယ်အဲကြောင့်မို့လို့သူကမြတ်စွာဘုရားပြိဋိဘံဆံပြီးတဲ့နောက်မှာတီဟုကျွန်းမှာလူဖြစ်ပြီးတော့အဲ့တီဟုကျွန်းမှာသူ့ဘွဲကဗုဒ္ဓရခိတလို့ထင်တယ်အဲ့ဒီယဟန်ဖြစ်ပြီးတဲ့အခါမှာသူကယန္တာဖြစ်သွားတီဟုသာသနာမှာသူจุตันဝင်သွားအဲ့တစ္ဆကကြီးကအဲ့ဒီမှာจุตันဝင်သွားဖះလက်ထက်ဖះသက်တော်တရားရှိတော်တော့သူจุตันဝင်အဲ့လိုဆိုတာအဲ့တော့အဲ့ဒီမာရဆိုရထဲမဲ့အခုမာရတန်ရုပ်မှလာတဲ့မြတ်စွာဘုရားစီအချိန်ချင်းလာပြီးတော့အနောက်ရှက်ပေးတဲ့မာရအကြောင်းကိုဒီနေ့ကနေစပြီးတော့အပိုင်းတစ်ကစပြီးမပြီးမချင်းပေါ့နော်မပြီးမချင်းအဲ့ဒါကိုခေါ်မယ်မာရတန်ယုတ်ကိုဟောပေးတာအဲ့တော့ပထမတုတ်ကတပောကမ္မတုတ်လို့ခေါ်တယ်မင်္ဂဘအကြောင်းကိုရှင်းပြတော့ဒီနေရာမှာသက်ဆိုင်တာမာတေဝဗုဒ္ဓမာရဆိုရက်တရဝတယောက်အကြောင်းပဲတရဝကမြတ်စွာဘုရားစီလာလာပြီးတော့နောက်ရှက်တဲ့အကြောင်းလေးအဲ့ဒါကိုဟောမှာအဲ့ဒီနေ့မှာနိုင်ငံညာသားတွေအယူဆလွဲတာတခုရှိတယ်နိုင်ငံညာသားတွေကမာရ၅မျိုးရှိတယ်တဲ့မယ်ကိရိတာမာရအပိသင်္ခါရမာရခန္ဓာမာရမစ္ဆုမာရအဲ့ဒီ၄မျိုးကိုလက်ခံပြီးເທວະဗုဒ္ဓမာရကြတော့လက်ခံသူတော့မယုံဘူးပေါ့လေသူတို့လည်းရှိတာပဲစေတန်ဆိုတာသူတို့မယုံနာတော့သူတို့ယုံရင်ယုံနာပဲမယုံရင်တော့မယုံဘူးနိုင်ငံညာသားဆိုတယ်ကွာသူတို့ပြန်မေးလိုက်ရင်သူတို့မဖြေနိုင်ဘူးအဲ့ဒါเนาะသူတို့ယုံရင်မယုံရင်ဟာအတိတ်ပဲရှိတာမဟုတ်ဘူးတော့တချို့ကျတော့နိုင်ငံညာလူတွေရေးထားတဲ့စာတွေဖတ်ပြီးတော့ဟုတ်ထင်တဲ့လူကလည်းရှိသေးတယ်ပမာပြေးမှာအင်္ဂညာရေးတာမှမှန်တဲ့ရောင်ရောင်နေဖြစ်တတ်တယ်။အဲ့မှာပါရေးထားတော့ဆိုဒီဒေဝဗုဒ္ဓမှန်တဲ့ပတ်သက်ပြီးတုတ်တန်နေတော်တော်များများရှိတယ်။အဲ့ဒါတွေကိုနတ်သားဆိုတာကိုသူတို့လက်မခံဘူး။ဘာကိုလက်ခံတော့ဆိုဘုရားဟောတာရာဂဒေါသမောဟဆိုတဲ့ဒီကိရိတာတွေကမာရပဲ။အဲ့ဒါတွေကဘုရားကိုလာလာနှောက်ရှက်တယ်လို့သူတို့အဲ့လိုယူဆတယ်အဲ့တော့ဘုရားကိရိတာပယ်တာခဏခဏပယ်နေရတဲ့သဘောဖြစ်တာပေါ့သူတို့ပြောပုံကတော့ဘုရားကိရိတာတစ်ခါပဲပယ်တာဟုတ်စာသူတို့ပြောတော့ဘုရားကိရိတာထထအိမ်ခဏခဏလုံးနေတဲ့အိဗေရောက်နေတယ်လုံးဝမမှန်ကန်တဲ့အတွေးတွေပေါ့နော်သူတို့ပြောလဲမှန်တာမဟုတ်တာသူတို့အမှားတွေအများကြီးကိုလူတွေကဟုတ်တယ်တရုတ်ပြည်ကိုပါဠိလိုအိန္ဒိယတို့တီဟိုတို့ကချိနလို့ခေါ်တာချိနပမာစာရေးတဲ့ကစိနရထစိတ်တိုင်းဆိုပြီးပမာစာပေးမှရေးတယ်အိန္ဒိယတန်တဲ့ချိနအဲ့ဒါဟိုအင်္ဂလိပ်ကလာပြီးတော့ China လို့ဖတ်တာအဲ့ဒါမှားဖတ်တာမှားချိနအဲ့သူတို့မှားတာဟိုဒီအလူတွေကထောက်မပြကြဘူးမင်းတို့မှားဖတ်တာလို့ဒါเนาะသူဖတ်လိုက်ရင်ဟုတ်ထင်နေကြတာအဲ့စကလုံးကချိနဆိုတဲ့စကလုံးပဲ CHINA ပေါင်းထားတာမဟုတ်လား CHIN ကချိပဲလေအနေကနာပဲလေချိနပဲဘာဖြစ်လို့ China ဖြစ်ရမှာထုံးဒါသူတို့မှားဖတ်တာအဲ့ဒါကိုပမာအပြားစုကမှားတာမှမသိကြဘူးသူတို့ပြောရင်ဟုတ်တယ်ထင်ကြတယ် ူတို့မဟုတ်တာတွေအများကြီးပဲမဟုတ်တာတွေအများကြီးဒါအပုတ်ချပြောတာမဟုတ်ပါဘူးဟိုအမားဆိုတာလူတိုင်းမှာရှိပါတယ်အမားဆိုတာလူတိုင်းမှာရှိတယ်တခါတော့အမေရိကန်ဦးစင်းတယောက်ဘုန်းကြီးစီလာပြီးတော့အမေရိကန်အော့ကလန်ဟောမားစတိတ်ကပြီးတော့သင်္ကန်းလာဝတ်တယ်သူကအော့ကလန်ဟောမားစတိတ်အမေရိကန်ပြည်နယ်50ကျော်ရှိတဲ့ထဲအော့ကလန်ဟောမားလာတယ်တော့ကတိကသက်လုံးမေးတယ်ကတိကသက်လည်းပြောတယ်ပမာစကားတော့ तू ကနည်းနည်းပါးပါးသင်တာတော့ပမာလို့ပြောတာ तू ကလာပြီးတော့တည့်ရတော့ပြောတယ် तू ပမာစကားသင်ပေးတဲ့အခါကျတော့ Burmese language is very funny တဲ့ तू မြန်မာဘာသာစကားဟာတကယ်ရည်စားကောင်းတယ်လို့ပြောတာဒါနဲ့ဘုန်းကြီးကဘာဖြစ်လို့လဲကွာတော့ရှိတဲ့အတိုင်းမဖတ်လို့အော်အဲ့ဒီဆိုလို့ရှိရင် all languages are very funny ပဲလို့ဘာသာစကားတိုင်းဟာရှိတဲ့အတိုင်းမဖတ်လို့ funny ရဲစရာကောင်းတယ်ဆိုရင်ဘာသာစကားမှန်သမျှရှိတဲ့အတိုင်းမဖတ်ဘူးလို့ဘယ်အင်္ဂလိပ်ဘာသာရောရှိတဲ့အတိုင်းဖတ်လား I know you ဆိုတဲ့အခါကနိုးလို့ရေးပြီးတော့ဘာလို့ know တယ်ဖတ်တောင်း K ပဲရောက်သွားတယ်မင်းတို့ရောဖတ်လို့လားတီယိုကြတော့ဒူးလို့ဖတ်ပြီးတီယိုကြတော့ဘာလို့ထူဖြစ်သွားပြန်လဲ PUD ကြတော့ပွတ်လို့ဆိုပြီးတော့ BUD ကြတော့ဘာလို့ဘတ်ဖြစ်ပြန်လဲအကုန်လုံးကပင်တညီတည်းဖတ်ပါလားအကုန်လုံးအဲ့ကြတော့နောက်မမေးရတော့အဲ့လိုလူတွေနော်အဲ့လိုလူတွေအဲ့သူတို့အမားကြတော့မမြင်ဘူးတပည့်လူတွေအမားကြတော့ထောက်ပြတယ်အဲ့ရှိုးလည်းဟုတ်တယ်ထင်အဖြူအထင်ကြီးတဲ့ယောဂအားလည်းဗမာပြည်ဒီမှာစွဲတတ်သေးတယ်အဲ့ဒါတတိထားဖို့လိုအပ်တယ်ပေါ့သူတို့တိုင်းပညာတတ်တာမဟုတ်ဘူးသူတို့တိုင်းလူတို့တော်တာမဟုတ်ဘူးဖြူတိုင်းတော်တာမဟုတ်အဖြူညံ့နေကလေးကွားတွေအများကြီးရှိသေးတယ်ဒါသူတို့ပုတ်ချပြောတာမဟုတ်ပါဘူးเนาะမကောင်းတော့မကောင်းဘူးအဲ့လိုပြောရတာဟိုဒီနားလည်အောင်ပြောပြတာလူတွေကတချို့ကျတော့အဖြူဆိုရင်ထင်ကြီးတဲ့လို့ပြောတာဖြူတိုင်းမဟုတ်ဘူးလို့နော်မဲတိုင်းလည်းမမှောက်ပါဘူးဖြူတိုင်းလည်းကောင်းတာမဟုတ်ပါဘူးကောင်းခြင်းမကောင်းခြင်းကသူ့ရဲ့ဇေယိုင်းနဲ့ဆိုင်ပါတယ်နော်အဲ့တော့တချို့တွေထင်မကြီးသင့်တာတွေအများကြီးရှိတယ်ဘာမှမတတ်ဘဲနဲ့ဗမာပြည်လားဆရာလှုပ်သွားတာတွေရှိတယ်နော်ဗမာပြည်ရတဲ့လူတွေကအလိန်ခံရတာတွေရှိတယ်လေကြားနေရတာပဲလားလိန်သွားတယ်တကယ်တည်းမဟုတ်ဘူးဒီကလည်းအဖြူဆိုဟုတ်တယ်ထင်ပြီးလက်ခံနိုင်ငံညာသားနိုင်ငံညာသားတော်တယ်အကုန်တတ်တယ်ကြီးပဲထင်တယ်ကလေးကွားတွေပြည့်နေနိုင်ငံညာမှာနော်ကလေးကွားတွေပြည့်တယ်တတ်ချင်းမတတ်ချင်းဆိုတာအကြီးချင်းပေါ်မှာမူတည်ပြီးတော့ပြောအောင်ဗမာလဲဗမာတိုင်းတတ်တယ်မှာမဟုတ်တာတတ်တယ်မတတ်ဘူးဆိုတာတခြားစီပဲပေါ့ဒါကနေရာတကာတိုင်းဆွတ်ပြီးတော့အထင်မကြီးသင့်ဘူးကိုယ့်ဟာကိုယ်ပဲလှုပ်သင့်တယ်ပေါ့နော်အဲ့တော့ဟုတ်ပြီသူတို့ပြောတိုင်းရေးတိုင်းကိုတချို့ကဗမာပြည်မှာဘာသာပြန်ပြီးတော့စာအုပ်ထုတ်တာတွေရှိတယ်အဲ့ဒါတွေကမှန်မှန်မမှန်တာအဲ့သူတို့ပြောတဲ့အတိုင်းရာဂဒေါသမောဟကိုမာရခေါ်ရဆိုဟုတ်တယ်ကိလေသာမာရတာအဲ့ဒါကဖျားစီလာလာပြီးခဏခဏဟိုလိုပြောလိုက်ဒီလိုပြောလိုက်၆လိုက်လုံးနေတာတဲ့အဲ့ဒီရာဂဒေါသမဟုတ်ဘူးဒေဝပုဒ္ဒယူရမှာဒေဝပုဒ္ဒမဟုတ်ပဲနဲ့ရာဂဒေါသပြောမှဆိုရင်ဖျားရင်ထဲမှာခဏခဏလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဖျားပါဆိုမှလောဘဒေါသမောဟတွေပဲရှိတော့မှာတော့နော်ဒါအဲ့ဒါလူအမီးအမောက်မတဲ့တဲ့အယူဆတွေကဗမာပြည်ထဲမှာတချို့ဖာသပြန်ပြီးရောက်နေတာတွေရှိတယ်တတိထားဖို့လိုအပ်တယ်ပေါ့သူတို့ရေးတဲ့အတိုင်းဟုတ်တာကြီးမဟုတ်ဘူးပိရိကဆာပေမှာမှန်မှန်ကန်ကန်ရှိတယ်အဲ့တော့ကဲတေဝဗုဒ္ဓမန်နဲ့ပတ်သက်ပြီးတော့ပြောအောင်ဒီသုတ်တန်လေးကိုအေဝမေသုတ္တန်နဲ့စထားတယ် ရှင်သာရရှင်အနန္ဒာကပထမတန်ခါရဏတော့ပြန်ပြောပြတဲ့စကားသူမြတ်စွာဘုရားထံကအခုလိုမှတ်သားနိုင်ယူထားခဲ့ပါတယ်ဒါသူစကားမဟုတ်ဘူးဘုရားစကားပါဆိုတော့သူအတီးပြုတ်တတ်တာဒါပေမဲ့ဆိုရင်ကိုဟောတာလို့ဖြစ်နေမှာဆိုလို့အေဝမေသူတံဒီတိုင်းပဲသူနိုင်မှတ်သားခဲ့ပါတယ်ဧကန္တမယံမကဝဥရဝေလယံဝေရတိနိစ္စနေရင်စရာယတိအစပါလနိကြောရမူလီပထမဘိတံဗုဒ္ဓောမြတ်စွာဘုရားဟာဥရဝေလတော်မှာနေရင်စရာမြက်ကန်းကြီးမှာရှိတဲ့အစပါလညောင်းမင်းအောက်မှာဖျားဖြစ်စာကနေထိုင်ခဲ့တယ်တဲ့အစဘလာညောင်မင်းအောက်ရောက်တော့ဘုရားဖြစ်စာနေထိုင်ခဲ့တယ်အဲ့ဒီလိုနေထိုင်တဲ့ချိန်မှာတပါးတဲ့နေပြီးတော့တွေးမိတယ်ဒါသဘာဝပဲလေလူဟာကိုယ်တယောက်တည်းနေတွေးတာပဲလေခေါင်းထဲမှာတွေးမိတယ်တဲ့ဘာတွေးမိတော့ဆိုမုံတော်ဝတ္တမိတာယဒုက္ခရကာရိကာယတာထုမုံတော်ဝတ္တမိတာယအနတ္ထတံတဟိတယဒုက္ခရကာရိကယသာရိဝတ္တမိမုတ်တော်ဘောဓိသမစ္ဆကံမြတ်စွာဘုရားသူတွေးမိတာလေးပြန်ပြောတယ်ငါဟာခက်ခဲပင်ပန်းလှတဲ့ဒုက္ခရစရိယအကျင့်ကြီးရနေငါခုမှလွတ်သွားပြီလေ6နှစ်နီနီ6နှစ်နီနီလမ်းချော်ပြီးတော့ခန္ဓာကိုယ်ပြင်းမှန်းခံပြီးတော့အတ္တကိလေသာအလူယောဂအကျင့်တွေကိုကျင့်တယ်။အဲ့ဒါကိုဒုက္ခရစရိယာလို့ခေါ်တယ်။တချို့ကမှားပြီးဒုက္ခစရိယာလို့ခေါ်တယ်။ဒုက္ခစရိယာမဟုတ်ဘူးဒုက္ခရစရိယာ။ဒုက္ခဆိုတာခက်ခဲတယ်ကရကလှုပ်ဖို့အမြဲတမ်းပြင်းမှန်းလို့လိုက်နာဖို့ရအမြဲတမ်းလှုပ်ဖို့အမြဲတမ်းခက်တဲ့အကျင့်လို့ဆိုလိုတယ်။ဟော6နှစ်ပါလို့မြတ်စွာဘုရားဒုက္ခရစရိယအကျင့်ကိုကျင့်တာအဲ့ဒီမှာဖျားဖြစ်သူရောက်ပြီးတဲ့နောက်မှာမြတ်စွာဘုရားကပြန်တွေးတာဩဒီဒုက္ခရစရိယအကျင့်ဆိုးကြီးကငါခုလွတ်သွားတာကောင်းလိုက်တာလွတ်သွားပြီခုမှလွတ်တော့တာပဲအကောင်းထင်ပြီးတော့ကျင့်တာဖျားမှားတော့မှားသွားတာမှားပြီးတော့ကျင့်တာအဲ့ဒါကြောင့်ဖျားဖြစ်တာမဟုတ်ဘူးပင်မခံလို့ဖျားဖြစ်တာ။ဒါမှမဟုတ်တပည့်ဆက်ကြကြတော့ဟောတယ်လေဖျား။မင်းတို့ယဟန်တရားကျင့်မှုပပ္ပစီတအဖြစ်ရောက်လာလို့ရှိရင်ဒီလမ်းနှလမ်းကိုမလိုက်နဲ့။ကာမတုခန္ဓိကနိယောကစိန်ခန္ဓာနှလမ်းမလိုက်နဲ့။အတ္တကလေးမထတူနိယောကကိုပင်မခံတဲ့ဒုက္ခရစရိယအကျင့်လမ်းကိုမလိုက်နဲ့လို့ဆိုပြီးတော့မရှိမပတိပ္ပရာလမ်းကိုဟောပေးခဲ့တာအတုကရမှားခဲ့တာမသိခင်ကမှားခဲ့တာအဲ့တော့ကြောင့်မို့ခေါင်းထဲမှာပေါ်လာတယ်ဒီခက်ခဲပင်ပန်းလာတဲ့ဒုက္ခရစရိယကလွတ်သွားလိုက်တာကောင်းလိုက်တာတဲ့ခုမှလွတ်သွားတယ်သာဓုဝတ္တမိတာယအနတ္ထသံဟိတယဒုက္ခရအနတ္ထသံဟိတတယ်ဘာကောင်းကျိုးမှမရလိုက်တဲ့ဘာမှအကျိုးမရလိုက်တဲ့ဟာနော်ကိုလိုချင်တဲ့အသိဉာဏ်ဆို34မှမရလိုက်ဘူးအဲ့ဒါပြောတာတဝေဆက်ကြဟောတော့လေအတ္တကိလေသာနုယောကောဒုက္ခောအနာရိယောအနတ္ထသဟိတောဆိုပါတာပဲလေဘာကောင်းညို့မှမရပင်မယုံတသက်ပဲဖြစ်သွားတယ်အဲ့ဒီလိုပင်မယုံတသက်ဖြစ်သွားတဲ့ကောင်းညို့ချမ်းသာမရတဲ့ဒုက္ခရစရိယအကျင့်ကလွတ်သွားတာကောင်းလိုက်လေစွာသာရုဝတ္တံမိမုတ်တော်ဘောရိသမစ္စကံငါဟာခုမှပဲမာယွင်းတဲ့အကျင့်လမ်းကြောင်းကြီးကလွတ်ပြီးတော့ခုမှပဲဗောဓိဆိုတဲ့အရတ္တဘညံသဗ္ဗညုတညံတော်ကြီးခုမှပဲရတော့တယ်လို့ပြန်တွေးတာနော်အစဘလညောင်းမဲ့အောက်မှာနေရနေပြန်တွေးမိတာအဲ့လိုတွေးမိနေတော့အခွင့်ချောင်းနေတဲ့မာရရောက်လာမြတ်စွာဘုရားဘာတွေတွေးနေတော့ဆိုသူကသူ့အလုပ်လည်းမဟုတ်ဖက်နဲ့ အမြဲတမ်းချောင်းလို့ပြောနေတာစောင့်ကြည့်နေတာတော့မြတ်စွာဘုရားတွေးပြီဆိုတော့သူကနတ်ရဲ့စွမ်းတကူနဲ့လူတွေရဲ့ယင်ထဲကအတွေးတာကိုသိတယ်တွေးတယ်ဆိုတာယင်ထဲမှာရိုက်ခတ်တာလေးရိုက်ခတ်တဲ့အတန်ကလေးတွေရှိတယ်တော့လူတွေတော့မကြားနိုင်ဘူးပေါ့တာမန်လူတွေကမကြားဘူးဗျာတွေးနေတယ်ဆိုတာယင်ထဲမှာရိုက်ခတ်နေတာပဲအဲ့ဒီအတန်လေးကိုသူကနားထောင်ပြီးဘာတွေတွေးနေတယ်ဆိုတာသိတယ်အဲ့လိုလားအထခွန်မာရောပပိမာစေယုံမှာရှိတဲ့မနဟမြတ်စွာဘုရားတွေ့တော်နေတာကိုသိတော့ဘုရားနာရောက်လာတယ်ဘုရားနာဗျာခဏရောက်လာတယ်အမြဲတမ်းသူကအကွက်ချောင်းနေတယ်ဘုရားနာရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားကိုပြောတယ်ဘာနဲ့ကထာဘာနာနဲ့သူကပြောတဲ့အခါဘယ်လိုပြောလိုက်တာတော့မြတ်စွာဘုရားတွေးပြီးတဲ့အချိန်လေးမှာသူကကောက်ပြီးတော့ပြောလိုက်တာတပောကမ္မအပက်ကမ္မယေနသုတ်စန္တိမာနဝအသုတ်တော်မဉ္ဇတိသုတ်တော်သုတ်တိမက်ကအပရထောဩဒီလိုပင်ပင်ပန်းပန်းချင့်ရမယ်အကျင့်မျိုးကအကျင့်မျိုးကလွဲပြီးတော့တဲ့လောကမှာမြည်သည်တတဝါမှာကိလေသာကမစင်ကြဲနိုင်ဘူးတဲ့ဒီလိုမကျင့်မဲနဲ့ကိလေသာကမစင်ကြဲနိုင်ဘူးတဲ့အတုတ်တော်မဉ္ဇတိတုတ်တော်တဲ့ကိုရောကမစင်ကြဲမဲနဲ့ကိုယ့်ကိုယ်ကိုစင်ကြဲတယ်လို့ထင်တာတဲ့သုတ်တိမက်ကအပရတော်ကိုရောဟာစင်ကြဲကြောင်းလမ်းကနေပြီးချော်ထွက်သွားပြီလာပြောတာနော်လာပြောတာကိုယ်ကိုစင်ကြဲတဲ့ထင်းမနေနဲ့လမ်းလွဲသွားပြီဒုက္ခရစရိယာကျင့်နေတာတော့ဒါလမ်းလို့သူကတတ်မှတ်တယ်အဲ့ဒီအကျင့်ကိုမကျင့်တော့တဲ့ကလေးကကိုတော့သွားပြီလွဲချော်သွားပြီကိုတော့စင်ကြဲတဲ့ပုဂ္ဂိုလ်မဟုတ်ဘူးလို့အဲ့လိုမြတ်စွာဘုရားကိုပြောတဲ့အခါမြတ်စွာဘုရားကအင်းအခုပြောလိုက်တဲ့အတန်ဟာဒါမာရပဲမာနလာပြီးတော့ငါပြောနေတာပဲသစ္စာပြအတန်ကြားပြီးတော့အတန်ကိုသိပြီးတော့ဣတိဝိရိတောမာရံပပိမန္တံခရာယိသမြတ်စွာဘုရားတုံ့ပြန်ပြီးတော့ပြောကြားလိုက်တယ်တဲ့အချိန်မှာအဲ့တော့ဒီနေရာမှာမြတ်စွာဘုရားကဒီဒုက္ခရစရိယာတွေကိုမှားတယ်လို့တွေးနေတဲ့အချိန်မှာ तू ကဒါမဟုတ်ဘူးမမှားဘူးမှန်တယ်ကိုရောအဲ့ဒါမကျင့်တော့ပဲနဲ့ကိုရောချောင်ထွက်လိုက်တာလွဲတယ်ကိုယ့်ကိုစင်ကြဲတယ်မထင်နဲ့ဆိုတာပြောတာအဲ့တော့မြတ်စွာဘုရားသူ့ကိုရှင်းပြတာအနတ္ထသံဟိတံညတ္တဝါယံကိဉ္စီအမရံတပံအဲ့လိုပင်ပင်ပန်းပန်းခဲခဲရင်ကျင့်တဲ့အကျင့်တွေကိုအဲ့ဒီခေတ်ကလူတွေကယုံကြည်တယ်အမရတပလို့ယုံကြည်ကြတယ်အမရတပဆိုတာမတည်ဘူးအတွက်ကျင့်တာသို့မဟုတ်အမရဆိုတာနတ်တတန်းရှိတဲ့နတ်ဖြစ်ဖို့ကျင့်တယ်လို့ယူဆကြတယ်အဲ့တော့အဲ့ဒီအမရတပဆိုတဲ့ဒုက္ခရစရိယာအချင်းကျင့်တာကျင့်တာကိုတဲ့ငါဟာအချိုးမရှိဘူးဆိုတာငါသိတယ်ငါကိုယ်တိုင်ကျင့်တာဘာအချိုးမှမရှိဘူးဆိုတာငါသိတယ်တပ်ပံနတ္ထဝဟံဟောတိအလုံးဟာဒီကောင်းကျိုးချမ်းသာတွေကိုတဲ့ဆောင်မပေးနိုင်ဘူး။ဘာကောင်းကျိုးမှငါမမဖြစ်ဘူး။ဒီအကျင့်ကြောင့်ဘာကောင်းကျိုးမှမရဘူး။ဘာနဲ့ဥပမာတူတော့ဆိုရင်ဖိယရိတ်တံဝါဓမ္မနိ။တဲကန္တရခရီးကြီးမှာတဲ့။လေကြီးတစီတဲကန္တရခရီးမှာလေကြီးတစီကိုတဲပြင်ပေါ်မှာတင်ထားပြီးတော့ကုန်ပစ္စည်းတွေတင်းနေလူအားနဲ့နော်ထိုးဝါးတို့လှော်တဲ့တင်းနေလှော်တယ်သဲမြေပြင်မှာလေဟာလေနဲ့ကုန်ပစ္စည်းတွေတင်ပြီးတော့လှော်မယ်ခတ်မယ်အဲ့ဒီလှော်တဲ့ဖိယားဆိုတာလှော်တဲ့အရိဒ္ဓဆိုတာထိုးဝါးရေနဲ့မနီးတဲ့လူတွေတော့သိကြမှာသိပါနော်ထိုးဝါးဆိုတာဝလုံးကိုလှုပ်ထားတာရှည်တဲ့ကိုထိုးပြီးတော့ရှေ့ကိုလေကိုတိုးအောင်လုပ်တာเนา ထိုးဝါနဲ့ကုန်းခေါင်ကလူတွေကမြင်မှုချင်မှမြင်မှုမှာရှေ့တဲ့လူတွေတော့သိတယ်မြေကန်းနားနေတဲ့လူကသိတယ်အဲ့ဒီထိုးဝါနဲ့ထိုးပြီးတော့ဖလေကိုရှေ့ကိုရှောင်းအောင်သွားတယ်ဖလော်ဒက်တွေနဲ့လော်ပြီးတော့ဖလေကရှေ့ကိုသွားတယ်အဲ့တော့သဲပြင်းကြီးမှာဒီလော်ဒက်နဲ့ထိုးဝါဘာသုံးကြမှာလဲဘလောက်ထိုးနေနေဘလောက်လော်နေနေဒီလေကြီးကဘယ်လိုလုပ်ရှေ့ရောက်မှာလဲအကျိုးမရှိဘူးလို့ပြောတယ်။တက်တော့မြင်ပေါ်မှာလေကိုရွေးဖို့လုပ်တာရူပဗေဒသဘောအရအလုတ်ကိုမခေါ်ဘူး။ရှေ့ကိုတလက်မှမမရွေးဘူးအဲ့လေ။အဲ့ဒါကိုပြောတာအကျိုးတစ်ခုမှမရဘူးဖိယရိတံဝါဓမ္မနေတယ်။ငါ၆နှစ်ပတ်လုံးဒုက္ခရစရိယာတွေအကျင့်ကျင့်တာဟာလေကိုရွေးအောင်မလုပ်နိုင်လို့ထိုးဝါနဲ့လော်တဲ့တည်းဟာအလကားအသုံးမဝင်သလိုပဲ။ဘာမှအသုံးမဝင်ခဲ့ဘူးလေ။ဘာကျိုးမှလည်းမရခဲ့ဘူးလို့ဆိုလို့။ထိုးဝါကျိုးမယ်။လော်တဲ့တည်းကျိုးမယ်။ရှေ့တော့ရောက်မှာမဟုတ်ဘူးလေက။အဲ့ဒါကိုဘုရားကဥပမာပေးတာဖိယရိတ်တံဝါဓမ္မနိ။လော်တဲ့နဲ့ထိုးဝါလိုပဲတဲ့။ဘာကျိုးမှမရခဲ့ဘူး။အဲ့တော့ဒုက္ခရစရိယာကျင့်ကျင့်လို့ဖျားဖြစ်တာမဟုတ်ဘူး။ဒါကြောင့်မြတ်စွာဘုရားအဲ့ဒါကိုပွင့်ဝင်နေနေပြောတာ။ဒါဖြင့်ဘာဖြစ်လို့ဒုက္ခရစရိယာကိုအချိန်ဖြုံးပြီးတော့6နှစ်တောင်ကျင့်ရတော့ဆိုတော့မြတ်စွာဘုရားရဲ့ဒီအလောင်းတော်ဘုရားကကသောမြတ်စွာဘုရားကိုပြစ်မှားခဲ့တဲ့စကားလေးတစ်ခုရှိတယ်။နော်ပြစ်မှားမိခဲ့တယ်ကသောမြတ်စွာဘုရားအသက်2000နှစ်လောက်ပွင့်တဲ့ကသောမြတ်စွာဘုရားပွင့်တော့ကောရဝဘုရားလောင်းကဇောတိပါဠိဆိုပုံနာပညာတတ်ပုံနာတရားဖြစ်တယ်။ကသောဘုရားလည်းပြမနာမျိုးပါပဲပုံနာမျိုးပါပဲ။ဒါပဲလို့သူကတမနာအယူဝါဒကိုယူတာဘုရားဆိုတာတမနာပဲ။ပြမနာတွေကမကြိုက်ဘူးအဲ့ဒါ။တမနာနဲ့ပြမနာနှစ်ခုရှိတယ်လူတွေရဲ့ကိုယ်ဝေရဥဆောင်တာတမနာနဲ့ပြမနာနှစ်ခုရှိတယ်။အဲ့ဒီမှာပြမနာတွေကမကြိုက်ဘူး။ဇောတိပါဠိလူလင်ကသူကပြမနာဆိုတော့သူပါပြောခဲ့တော့ဆိုအဝေသာဟံဇောတိပါလောသူကတံကတ္တဗံတရာ။အဲ့ဒီမှာကတ္တဗံမြတ်စွာဘုရားကိုတဲ့ဇောတိပါဠိဘုရားတော်ကသူပါပြောခဲ့တော့ဆိုခုတောနုဘောဓိမုံတ္တခုတောနုဘောဓိမုံတ္တသူတငယ်ချင်းကအဲ့တော့ကသဝဖရာရဲ့တပည့်တကာကြီးဂတိကာရအိုရင်းတယ်ဆိုတာနောက်တော့ဩဂတိကာရပြမဖြစ်လာတာပေါ့နော်ဂတိကာရအိုရင်းတယ်ကြီးကအဲ့တော့ကသဝဖရာရဲ့အလုတ်ကြွေးတပည့်တကာကြီးအဲ့တော့သူနဲ့ပတ်သက်ပြီးပြောတာဖြစ်နိုင်တယ်ပေါ့ခုတောနုဘောဓုမုံတ္တာဒီဥပီးကရုံကိုတော့မှဘယ်လိုလုပ်ပြီးတော့ဒီအသိဉာဏ်သူဆိုတာရှိမှလဲနော်မုံဒာဆိုတာကရုံတုံးထားတာဒီကရုံမှာဘယ်လိုလုပ်ပြီးတော့အသိဉာဏ်ရှိမှာတော့ဘောဓိပရမထုံးလပါဘောဓိဆိုတဲ့အသိဉာဏ်ဟာရဖို့အမတ္တမခက်ပါတယ်ဒီလိုကရုံတုံးထားတဲ့ပုဂ္ဂိုလ်ဘယ်လိုလုပ်ရမလဲထင်သေးတဲ့စကားကိုပြောခဲ့တယ်သူအဲ့တော့ဒါနောက်ပွင့်မဲ့ဖရာလောင်းတော့ဖရာမကြည်ညိုဘူးဖရာကြည်ညိုတာမဟုတ်ဘူးဘာကြောင့်မကြည်ညိုတာတော့ဆိုတော့သူတို့ကဇာတိမံလို့ခေါ်တယ်အဲ့ဒါဇာတိမံဆိုရင်ကောင်းတာမဟုတ်ဘူးနော်ဇာတိမံပြမနာတွေရဲ့ဇာတိကသူတို့မျိုးပဲသူတို့အထင်ကြီးတယ်ကျန်တဲ့အရေအထင်မကြီးဘူးသူတို့ယူဝါဒပဲအထင်ကြီးတယ်ကျန်တဲ့အရေအထင်မကြီးဘူးအဲ့ဒီတော့ကခုတောနုဘောဓိမုံတ္တသဒီကတော့မှဘလို့လုတ်ပြီးတော့ဗောဓိညာရနိုင်ပါရောနဲ့ဗောဓိဆိုအလွန်ရခဲ့တယ်လို့သူပြောခဲ့တယ်အဲ့ဒီလို့ပြောခဲ့တဲ့အကုသိုလ်ကံရဲ့အကျိုးအာဖြင့်6နှစ်ပတ်လုံးဒုက္ခရစရိယာကျင့်ကိုလမ်းလွဲပြီးတော့လိုက်နေရတာဗောဓိညာသွားဖို့ရလမ်းကြောင်းကတခြားလိုက်နေတာတခြားလမ်းလွဲပြီးတော့လိုက်နေရတယ် အဲ့ဒါဒီအကုသိုလ်ကံကြောင့်လမ်းလွဲသွားတာတဲ့တေနကမ္မဝိပါကေနအစရိဒုက္ခရံဘဟုမမယွင်းယွင်းနဲ့လောဘခဲနဲ့ဒီဒုက္ခရစရိယာခြင်းတွေကိုသူကျင့်ခဲ့မိတယ်သဗ္ဗတာတိရုဝေလာယဥရုဝေလာတော့မှ6နှစ်တော့ကြာခဲ့တာတော်တတော်ဘောဓိမပပုနေအဲ့ဒီအကျင့်တွေကြောင့်သူကသဗ္ဗညုတဉာဏ်ကြီးကိုရပြီးတော့ဖျားဖြစ်လာတာမဟုတ်ဘူးတဲ့အဲ့ဒီအကျင့်တွေကလွဲမားစွာသူကျင့်ခဲ့မိတာတဲ့နာဟံဣတိနမကိနပပုနေဘောဓိမုတ်တမနာဟာအဲ့ဒီခက်ခဲပင်ပန်းနဲ့ဒုက္ခရစရိယအကျင့်ကြောင့်ဖျားဖြစ်သူရောက်တာမဟုတ်ဘူးတဲ့ကုံမကိနခဝေတိတ်တံပုဗ္ဗကမ္မေနဝါရီတောအတိတ်ဘဝလုပ်တဲ့မကောင်းမှုအကုသိုလ်ကံကနေပြီးတော့ပိတ်ဆို့ထားသည့်အတွက်ကြောင့်လမ်းကြောင်းလွဲသွားတယ်ဒုံမြန်ကြီးကလမ်းကြောင်းလွဲသွားတယ်လို့ပဲတရားကျင့်တဲ့အကျင့်တစ်ခုကလမ်းကြောင်းလွဲသွားတယ်အဲ့ဒီအကုသိုလ်ကံကနေပြီးတော့ပိတ်ဆို့လိုက်လို့မမှန်မကန်တဲ့လမ်းကြောင်းနဲ့ဘောဓိဆိုတဲ့သဗ္ဗညုတဉာဏ်ကြီးကိုရတ္တဝိညာဉ်သဗ္ဗညုတဉာဏ်ကိုရှာခဲ့တာတဲ့ဒီအကုသိုလ်ကြောင့်အလိုရှာခဲ့ရတာအဲ့တော့အကုသိုလ်ကရရှိလည်အောင်လည်းလုံးတက်တယ်ဆိုတာမှတ်ထားကြပါအကုသိုလ်လည်းမထိုက်ဘူးဆိုတော်တော်ခက်တယ်နော်950ဇတ်တဲ့မှာတရားမင်းကလူဘဝကသွားတဲ့တရားမင်းပေါ့လေအဲ့ဒါကြမင်းကအဖေလုံးတဲ့လူကတရားဖြစ်ပြီးတော့နေတော့သားကဆင်းရဲနေတာဒီကောင်ဆင်းရဲပါတဲ့ဆိုငါမမယ်ဆိုပြီးတော့ဒီကောင်ကတော်တဲ့သွားတဲ့ကမော့တော့မော့တော့နဲ့သွားတာနဲ့ရွှေအိုးလေးကိုပေါ်အနေဆွဲထားတာဒီကောင်ကမော့မော့သွားတယ်တွေ့ပါစေဆိုပြီးတော့ဆွဲပြီးအဲ့ဒီနေ့ကျမှအဲ့ဒီနာကျငုံသွားတဲ့ပြရလိုက်ပြန်ဦးတော့တယ်အဲ့ဒီကောင်ငုံသွားဒီနေ့ငုံသွားလို့မရတာကဲနောက်ရတော့သူ့ကိုငုံတာမြင်အောင်လို့ဆိုပြီးတော့အောက်ချပေးထားတယ်အဲ့ကြတော့မော့သွားပြန်အဲ့ဒါပဲမကောင်းမှုအကုသိုလ်ကမော့ရမယ်နေ့ကျတော့ငုံနေငုံရမယ်နေ့ကျတော့မော့သွားတယ်လွဲတာပဲနော်ရှူနဲ့လွဲသွားတဲ့တဲ့ထားပြန်လည်းပဲပြီးကြည့်သွားရင်သွားနေဦးမှာအဲ့ကြိုင်အခုလည်းပဲမြတ်စွာဘုရားကကုံမက်ခေနခဝေတိတ်တံမမှန်ကန်တဲ့အလွန်မှားယွင်းတဲ့လမ်းကြောင်းကိုကုံမက်ခမက်ခဆိုအလံကုံမက်ခဆိုမကောင်းတဲ့လမ်းနဲ့မကောင်းတဲ့ဤနဲ့သွားပြီးတော့ရှာလိုက်တာတဲ့ဘာကြောင့်အလိုရှာမိတာတော့ဆိုပုပ္ပကံမိနဝါရီတော်မကောင်းတဲ့အကုသိုလ်ကံရဲ့တောင်မြင့်ခံရမှုကြောင့်အမှန်ကန်ထင်ပြီးတော့လုံးမိတယ်လို့အဲ့လိုဆိုလိုတယ်ပေါ့နော်အဲ့တော့မြတ်စွာဘုရားအလောင်းဟာဒုက္ခရစရိယာကျင့်နေဆိုတာအဲ့ဒီကိစ္စတွေကြောင့်လမ်းလွဲသွားနောက်ပိုင်းကျတော့မှတိယအင်ညုံးမဲ့ကိုဘောရာယအသိဉာဏ်ဖြစ်ဖို့အတွက်တော့တခြားနိလန်းရှိကောင်းရှိလိမ့်မယ်ဒီလမ်းကြောင်းတော့ငါကုံအောင်သွားပြီးပြီအဲ့တော့နည်းနည်းလှုပ်တာမဟုတ်ဘူးလက်တဆုံးနိုင်လိုက်တာကျင့်စဉ်ကိုကုံအောင်ကျင့်တာနော်ဆွဲရတော့အမြတ်ကောင်းတယ်တတိကောင်းတယ်ဆွဲကောင်းတယ်စိတ်ပြက်တာတခုမှမရှိဘူးလုံးဝစိတ်ပြက်သွားတာမရှိဘူးစိတ်ဓာတ်ကကြန့်ခိုင်တယ်နောက်ကျပြန်စဉ်းစားတာမရတော့လက်ကုံနှိပ်ပြီးတော့လက်ကုံနှိပ်ရတဲ့အချိန်မရတဲ့အခါကျတော့အင်းတိယအညုံးပဲကောဘောရာယဒီလမ်းတော့မဟုတ်ဘူးတခြားလမ်းဖြစ်ကောင်းဖြစ်လိမ့်မယ်ဆိုစဉ်းစားလိုက်တဲ့အခါမှာငယ်စဉ်တုန်းကကလေးဘဝမှာခမည်းတော်သုတ္တရဏမင်းကြီးကလက်ထောမင်္ဂလာလုံးနေတော့လက်ထောမင်္ဂလာဘဝကြည့်ကျင်လို့အဆောင်နေအထင်းနေကနေပြီးတော့အဲ့ဒီပဲငေးနေတဲ့အချိန်မှာသူတယောက်ကလေးသူတယောက်တည်းဖြစ်တဲ့အချိန်အာနာပါနာကမ္မထံကိုကျင့်ပြီးတော့ပထမဆုံးရဘူးတဲ့ကလေးပေါ့စာဘဝအော်အဲ့ဒါဟာလမ်းကြောင်းဖြစ်တော့တယ်ဆိုသူဆုံးဖြတ်ပြီးအဲ့ဒီလမ်းနဲ့လိုက်တာအဲ့ကြောင့်ဘုရားဖြစ်သွား တော့ဘုရားပြည့်ဖို့ကျင့်တာအကြာကြီးမဟုတ်ဘူးလမ်းမနေတာကြာတာ6နှစ်ဆိုတာလမ်းမနေတာကြာတာအဲ့လိုအတွေးမှန်ပြီးတဲ့နောက်မှာအစာအာဟာရပြန်စားပြီးခန္ဓာကိုယ်ပြန်ကျန်းမာလာတာနဲ့တပြိုင်နက်ဘာကမ္မထာနဲ့ဘုရားဖြစ်တုံးဆိုအာနာပါနာကမ္မထာနဲ့ဘုရားဖြစ်တယ်နော်ထွက်လေဝင်လေမှတ်ပြီးတော့စံနေရတယ်အဘိညာဉ်နေရတယ်ပြီးတော့မှဝိပဿနာကူးပြီးတော့ဘုရားဖြစ်သွားတာဟုတ်အဲ့လိုဆိုလို့ရတယ်နော်ဝိပဿနာကူးပြီးဘုရားဖြစ်သွားအဲ့ဒါကိုပြန်ပြီးတော့ပြောတာသဗ္ဗံအနတ္ထာနတ္ထာဝဟံဟောတိဖိယရိတံဝါတာအာကုန်းပေါ်မှာကုန်းပေါ်မှာတင်ထားတဲ့လှေကြီးကိုထိုးဝါနဲ့ထိုးနော်လော်တဲ့တင်နဲ့လော်တလဲမမမရွေ့အသုံးမဝင်သလိုပဲငါ6နှစ်ပတ်လုံးချကုတ်ချခဲကျိုးပန်းအခုထုတ်ခဲ့တာတွေကဘာမှအသုံးမဝင်ဘူးတခုမှအကျိုးမပြုဘူးမန္တကြီးကိုခုလိုရှင်းရှင်းပြောပြီးတော့သူရခဲ့တဲ့နီလန်ကဘာနဲ့ရတော့ဆိုတီလန်သမာဓိပြင်းရှင်းစမေကံဘောဓာယဘာဝယံပတောသမိပရမန်သုတ်တေနိဟတောတောမတိအနကအဲ့ဒီလမ်းကြောင်းကိုသူပြင်လိုက်တဲ့အခါမှာသီလဆိုတဲ့ကာယကဝစီကံကိုထိမ့်သိမ့်တဲ့ကိုချင်းသီလအရင်ဆောက်တည်လိုက်တယ်အကုသိုလ်တွေကိုဆုတ်ပိတ်ထားပဲသီလနဲ့ဆုတ်ပိတ်လိုက်တာဝစီကံမြောက်လုံးကျူးမဲ့အကုသိုလ်กายกรรมยောက်ลွန်จูมแห่อกุตุกายกรรมวสิกรรมลွန်จูมแห่หาไม่ลွန်จูยอกอ๋อตีละเนี่ยซีดับไล่เนาะตีละเนี่ยซีดับไล่เออกายกรรมวสิกรรมอนิเนี่ยอกุตุฤมีผิดอซีดับไล่นาวโอ้ตีละเนี่ยกายกรรมวสิกรรมจุลุหมู่ไม่ชื่ออ๋อตีเลยนาวตมาธิเนี่ยสิทธิ์แท้มาอกุตุไม่ผิดอ๋อหันตาไล่ปัญญาเนี่ยရှိသမျှအကုသိုလ်တွေအကျဉ်းချံမရှိအောင်ဖယ်ရှားပစ်လိုက်တယ်အဆင့်၃ဆင့်ပေါ့သီလနဲ့ကဝိတိတ်ကမကိလေသာလို့ခေါ်တယ်လွန်ကျူးတဲ့ကိလေသာကိုသီလနဲ့တားတယ်ပရိယုဌာဏဆိုရင်ရင်ထဲမှာဖြစ်လာတဲ့ကိလေသာကိုတမာရီနဲ့တားတယ်အေးရင်ထဲမှာဖြစ်နိုင်ကြီးရှိနေတဲ့အနုတ္တိယခိလေသာမျိုးကိုတော့ပညာနဲ့ပဲဖြောက်တယ်တဲ့အဲ့လိုခိလေသာအဆင့်၃ဆင့်ထားတာအကျဉ်းဆုံးကဝိတိတ်ကမအဲ့ဒီနည်းနည်းနုသာရပရိယုဌာဏအနုဆုံးကအနုတ္တိယအဲ့တော့အနုတ္တိယဆိုတော့ခုခေတ်စကားနဲ့ဆိုရင်ပို့ပြီးတော့နီးစပ်တာပြောရမှာဆိုပိုစတစ်ပိုစတစ်ဖြစ်တာအနုတ္တိယအတ္တိဘိဖြစ်လာတာကပရိယုဌာဏလျှောက်ပြီးတော့ပြန့်ပွားသွားတာဝိတိတ်ကမဆိုရတော့မိจิตမိจิตဖူးလေးမှာကက်စ်မိจิตမှာမိဖြစ်နိုင်တဲ့မိဖြစ်နိုင်တဲ့အခြေအနေရှိနေတာကအနုတ္တိယအဲ့ဒီမဲ့လက်နဲ့ဖိပြီးတော့ချက်လိုက်တဲ့ကမိတော့ကလေးထွက်လာတာကပရိယုဌာဏအဲ့ဒီမိတော့ကနေပြီးဟိုဒီဒီလောင်လာကြတော့ဝိတိတ်ကမလို့ခေါ်တယ်ကိလေသာလည်းအဆင့်၃ဆင့်ရှိတယ်အဲ့တော့အနုစာအကျမ်းစာကိလေသာကိုသီလနဲ့ဖယ်ရှားတယ်ဖြစ်ပေါ်လာတာကိုသမာဓိနဲ့ထိန်းတယ်ဖြစ်နိုင်ကြည်ရှိတာအလုံးကိုပညာနဲ့ပဲဖြစ်တယ်အဲ့ဒီနီးစနစ်ကိုသုံးချပြီးတော့ကိရိတာမာရကိုအောင်မြင်အောင်မြတ်စွာဘုရားကြိုးစားခဲ့တာအဲ့တော့သီလံသမာဓိပညာစမေကံဘောဓာယဘာဝယံအရတမေအတွက်ရတမေဆိုတဲ့အသိဉာဏ်အတွက်သီလရှင်တွေကသီလပဲခင်ကိုဖြောင်းကြိုးစားတယ်မေကံဆိုတာသူကအဓိပ္ပာယ်၃မျိုးရတယ်မေခရဲ့စကားလုံးကလမ်းလို့ပြောခြင်းနဲ့ပြောလို့ရတယ်ဒါပေမဲ့လို့ပါဠိစာပေတွေမှာဖွဲ့နေမေခရဲ့အဓိပ္ပာယ်ကလမ်းလို့ပြောတာမဟုတ်ဘူး အင်္ဂလိပ်လိုပြန်တဲ့အခါတွေ past လို့ပြန်ရတယ်။ဒါပေမဲ့လို့ပါဠိကျမ်းကနေမှဖွင့်ဆိုတဲ့အဓိပ္ပာယ်ကလမ်းလို့မဖွင့်ဘူး။ဘယ်လိုဖွင့်တော့ဆိုတော့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်ကြီးရှားတဲ့ရှားတိုက်သောကြောင့်မဲ့ခါရယ်။ရှားရမယ့်အရာ။နော်။နိဗ္ဗာန်တိကေဟိမက္ခိယတိကဝေတိယတိတိမက္ခောရယ်။နိဗ္ဗာန်လိုချင်တာကိုရှားဒီလမ်းကြောင်းပေါ်သွားလို့ဆိုလို့တယ်နောက်တစ်ခုကမဂ္ဂတိကဝေတ္တိတိမဂ္ဂောနိဗ္ဗာန်ံကဝေတ္တိတိမဂ္ဂောနိဗ္ဗာန်ကိုရှာပေးတဲ့အရာလို့ဆိုလို့တယ်အဲ့တော့နိဗ္ဗာန်ဒီတိုင်းရှာလို့မရဘူးမဂ္ဂရှိပါခြင်းပြီးရှာမှရဒီတိုင်းရှာရင်တော့ဟိန္ဒရာတောင်ကနိဗ္ဗာန်တော့တွေ့မှာပကုဏနိဗ္ဗာန်လည်းတွေ့နိုင်တယ်ဒီတိုင်းသွားရှာရင်အဲ့တော့ဒီနိဗ္ဗာန်ဆိုတဲ့တရားကိုတော့တွေ့ခြင်းလို့ရှိရင်မဂ္ဂရှိပါအချင်းနဲ့မှရှာလို့ရမယ်။အဲဒါကြောင့်မို့မက္ခလို့ခေါ်တာ။နိဗ္ဗာန်ကိုရှာပေးတတ်လို့သူကရှာပေးမှာ။ပိုးမွှားတွေရှာခြင်းနဲ့ဆိုရင်မိုက်ကရိုစကုပ်နဲ့ရှာကြတာမဟုတ်လား။အဲဒီမှာတွေ့မှာပေါ့။အဲဒါလေဒီနိဗ္ဗာန်တွေ့ခြင်းတော့ဒီမက္ခဆိုတဲ့တရားနဲ့ရှာမှာ။နောက်တစ်ခုရှာပြီးတော့နိဗ္ဗာန်ကိုဘသူကလှုပ်ပေးတာတော့ဘသူကရောက်အောင်ပို့ပေးတာတော့ဆိုသူကပဲရောက်အောင်လှုပ်ပေးတာကိလေသေးမာရင်တော့နိဗ္ဗာန်ခိစတိတိမက္ခောတဲ့မခမဆိုတာအဓိပ္ပာယ်တစ်ခုရတယ်ကာကအဓိပ္ပာယ်တစ်ခုရတယ်မဆိုတာရှင်နေကကိရိတာတွေကိုဖယ်ရှားပလိုက်တယ်ကာဆိုတာနိဗ္ဗာန်ကိုပို့ပေးလိုက်တယ်တစ်ဖက်ကဖယ်တယ်တစ်ဖက်ကတွန့်ပို့လိုက်တယ်အလုံးနှစ်ခုလုံးတယ်သူကနော်ပရမကိလေသာတွေကိုရှင်းရမယ်ရှင်းမှရှေ့ကမြင်ရမှာကိုဆိုလိုတာကနိဗ္ဗာန်ကိုဖုံးကွယ်နေတဲ့အရာကိုဖယ်တိုက်တယ်ဥပမာလိုက်ကာကြီးကာထားတယ်ဆိုတော့လိုက်ကာဖယ်လိုက်တယ်ဆွဲဖယ်လိုက်တယ်လိုက်ကာဖယ်ပြီးတော့မြင်အောင်ပြလိုက်တယ်တော့မက္ခဆိုတာဒီဖုံးကွယ်ထားတဲ့ကိလေသာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကိုတွေ့ဆုံသွားစေတယ်။အဲဒါကြောင့်မို့မက္ခလို့ခေါ်တယ်။ကိလေသာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကိုအရောက်ပုတ်ပေးတတ်သောကြောင့်မက္ခလို့ခေါ်တယ်။အဲ့ဒီမက္ခကိုဘာနဲ့ဖွဲ့စည်းတာတော့ဆိုသီလ၊သမာဓိ၊ပညာဒီသုံးခုနဲ့ဖန်ဆင်းတယ်။ဒါကြောင့်မို့မစ္စိမပฏิပဒါဆိုရဲမဲဟာဒါမြတ်စွာဘုရားဒီလမ်းစဉ်နဲ့သွားရမယ်ဆိုတော့ဟောထားတာ။ဒါသူကိုယ်တိုင်ကျင့်ခဲ့တဲ့လမ်းစဉ်။အဲ့ဒါကိုမနက်ကြီးကိုပြောပြတယ်သီလံသမာဓိပညာစမက္ခံဘောရယပါဝယအတိကျံရဖို့သီလံသမာဓိပညာဆိုတော့ဒီလမ်းကြောင်းသုံးဒီမက္ခကိုငါပွားခဲ့တယ်အဲ့တော့မက္ခရှိပါတယ်မှာသီလမက္ခင်ဆိုတာဘာကိုပြောတာတုန်းတမဝါစာတမံကမတာတမအာစီဝဒီသုံးခုကသီလသမာဓိဆိုတာတမဝါယမတမတတိတမသမာဓိအဲ့ဒါသမာဓိမက္ခင်သုံးခုတမဒိဋ္ဌိနဲ့တမသင်္ကပ္ပကပညာမဲ့ကင်နှစ်ခုပေါင်းလိုက်တော့ဒီမဲ့ကင်ရှိပါဟာသိက္ခာသုံးခုပဲချုံလိုက်ရင်သီလသမာဓိပညာအကျယ်ချဲ့လိုက်လို့ရှိရင်မဲ့ကင်ရှိပါအဲ့ဒီလမ်းကြောင်းကလွဲလို့တခြားလမ်းကြောင်းမရှိဘူးတဲ့အဲ့ဒါနဲ့အဲ့ဒီသီလသမာဓိပညာတွေကိုတိုးမြင့်ပြီးတော့ပတ္တောသမိပရမန်သုတ်ထေလုံးဝဆင်ကျဲတဲ့အဆင့်အမြင့်ဆုံးအဆင့်ကိုသူဟာငါရောက်ရှိလာခဲ့တာငါရဲ့ထဲမှာငါစိတ်တွေကလုံးဝစင်ကြယ်သွားပြီနော်အညစ်အကြေးတစ်ခုမှမရှိတော့ဘူးနိဟတောတွားမသိအနကတဲ့အနကဆိုမိုက်ကန်းတဲ့ကောင်ပေါ့အဆုံးကိုပြုတ်ရတဲ့ကောင်ဟဲ့မိုက်ကန်းတဲ့ကောင်မင်းရှုံးသွားပါပြီကွာမင်းဟာအရှုံးသမားကြီးပါလို့ပြောမှာပဲနော်ဟုတ်တဲ့ရှင်နေရလို့ဓာတကြီးရရှုံးသမားပေါ့မင်းရှုံးပြီငါနိုင်တယ်ပေါ့နော်ဤဟတော်တော့မသိအနကမင်းဟာရှုံးသမားကြီးပါငါမင်းကိုနိုင်လိုက်ပြီမင်းခုမှလာပြီးတော့ပြောမနေနဲ့ဆိုပြီးတော့မြတ်စွာဘုရားမင်းဟာရှုံးသမားလို့အဲ့လိုတုံ့ပြန်ပြောလိုက်တဲ့အခါမှာအထခောမာရောပါပိမသာဏန္တိမံဘဂဝါသာဏန္တိမံသူကတော်တိဒုက္ခိဒုမနောတတ်ထေဝန္တရတ္တာယိသူကတိတ်တိတ်ကလေးလာပြီးတော့ ဘာလို့လို့ညာလို့လို့နဲ့လာပြောတာပြောတော့မြတ်စွာဘုရားကနိဟတောတောမတိအန္တကဟဲမနတ်မင်းငါသိတယ်မင်းဟာအရှုံးသမားကြီးပဲပြောလိုက်တော့ဩငါသိသွားပြီငါသိသွားပြီဆိုပြီးတော့အဲ့ကြတော့စိတ်မကောင်းစွာနဲ့အဲ့ဒီနေရာမှာပျောက်ွယ်သွားပါတယ်တဲ့ဒီလိုဆုံးသက်ထားတယ်နော်အမြဲတမ်းပဲစိတ်မကောင်းစွာပျောက်ွယ်မှာပဲသူစိတ်မကောင်းစွာနဲ့ရှေ့ဆက်မပြောတော့ဘဲနဲ့မတုံ့ပြန်တော့ဘဲနဲ့အဲ့ဒီနေရာပျောက်ွယ်သွားပါတယ်တစီလာ၆တာဦးနော်တတ္ထေဝန္ဒရဒါယတိအဲ့ဒီနေရာမှာသူအတန်ပေးတဲ့နေရာမှာပဲသူပျောက်သွားတယ်ပျောက်သွားတယ်ဆိုတာတခြားမဟုတ်ဘူးသူနေရာသူပြန်သွားတာပြန်ထွက်ပြေးသွားတယ်ပေါ့အဲ့တော့သူတို့ကပြေးတယ်ဆိုတာဟိုကားစီးပြေးတာလည်းမဟုတ်မြင်းစီးပြေးတာလည်းမဟုတ်ဒီနေရာကဝုတ်ခနဲ့ပျောက်ပြီးသူနေရာပြန်ရောက်သွားတာဒါ ਉਹ ဆိုလို့တယ်ပေါ့ဒါကြောင့်မို့ပျောက်ွယ်သွားပြီသူပြောလိုက်တာဒါကတပောကမ္မတုတ်ပထမဆုံးတုတ်မှာမနက်ကိုတုံ့ပြန်ပြောဆိုခဲ့တဲ့စကားလေးတွေမှတ်သားကြရတာဖြစ်တယ်တရားချစ်ခင်သူတို့ရှင်ပြိဋ္ဌာန်ပေါင်းတို့မင်္ဂဘာနေ့မြတ်ဖုရားရဲ့အကြောင်းကိုပထမပိုင်းမှာအခုလို့နာယူမှတ်သားကြရသဖြင့်ယသောဘုရားရဲ့ခုံတွေကျေးဇူးတွေကိုအာယုံပြုပြီးတော့ကြည်နူးတဲ့ပီတိတူးနဲ့အသိဉာဏ်တွေကိုဖွံ့ဖြိုးစေနိုင်တာဖြစ်သောကြောင့်ယသောဘုရားကျင့်တယ်လို့ကျင့်ကြံကြို့ကိုအထုံးမှသာလဲတွေ့တဲ့တွေတန်တရားဝကလွတ်မယ်ဆိုတာကိုစီကိုစီမှတ်သားပြီးကျင့်ကြံပွားများအထောက်နိုင်ကြပါစေကုန်သတည်း
။သာဓုသာ
ဓုသာဓုရှိစေချအရှင်ဖေယျာ
ရှင်ဖေယျာ
ဘုရားတပည့်တော်တို့သည
်ဘုရားတပည့်တော်တို့သည်
ဓမ္မအသိဉာဏ
်ဓမ္မအသိဉာဏ်
ရရှိမှသာလျှင
်ဘုရားရှိမှသာလျှင်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့်
ဓမ္မအသိဉာဏ
်ဓမ္မအသိဉာဏ
်ရရှိစေရန
်ဘုရားရှိစေရန်
ရှိသင်ကြလျက်ရှိ
သင်ကြလျက်
ဓမ္မသဖြင
့်ဓမ္မသဖြင့်
ရှင်ကျင်းပါရှ
င်ကျင်းပါ
လူလူကြွေလူ
လူကြွေ
အဗဒဒါနာအဗဒဒါနာ
ဓ
မ္မဒါနာ
ဓမ္မဒါနာ
တရားအလူတော်ကို
တရားအလူတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုန်ထားလျက်
အာယုန်ထားလျက်
အားကြားကြပါကုန်၏
အားကြားကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
တတ္တဝဝုထု
တတ္တဝဝုထု
သုသူတို့ဖြင
့်သုသူတို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်၏
ယနေ့ယခု
ယနေ့ယခု
အထုပ်ပြုလို့ကြာရသော
အထုပ်ပြုလို့ကြာရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်သုသူသည
်ဤကုသိုလ်
နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည
်းဖြစ်ပါစေသတည်
းဤကောင်းမှု၏
ဤကောင်းမှု၏
အဖို့ဘာကကို
အဖို့ဘာကကို
အမိအဖအ
မိအဖ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမှစပြီ
ဆရာသမားမှစပြီ
ဝါသူကဝါသာ
ဝါသူကဝါသာ
လူနဲ့ပြမ
လူနဲ့ပြမ
သတ္တဝါများတို့အား
သတ္တဝါများတို့အား
အမြအမြအ
မြအမြ
ဝေင့ပါကုန်၏
ဝေင့ပါကုန်၏
ကုသိုလ်အမြ
က
ု
သိုလ်အမြ
ကိုစီရကြကုန်သည်ဖြစ်၍ကိ
ုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည်
ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာလော